မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အခုအညီအမေရိကန်ဒေါ်လာ189တန်လောက်အနေကြောင်းကုလသမဂ္ဂအေဂျင်စီတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကမတ်လ3ရက်နေ့မှာတောင်းခံလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုပြန်နိုင်ဖို့မှာဒုက္ခသည်တွေရဲ့နိုင်ငံသားဖြစ်ခွင့်အရေးနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းဖြစ်ဖို့အရေးကြီးတဲ့အကြောင်းဒီကိစ္စကိုမြန်မာဘက်ကအလင်းမြန်ဆောင်ရွက်ဖို့လိုအပ်ကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ဒေါ်ညာရေးဆွေးနွေးပွဲပြင်ပမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးFilippo Grandi ကအင်္ဂါနေ့မှာပြောပါလေ
The solution continues to be in Myanmar. The problem is that things that need to be done
ပြဿနာကိုဖြေရှင်းရေးကမြန်မာနိုင်ငံအပေါ်မှာမူတည်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်နိုင်မဲ့အခြေအနေကိုမြန်မာနိုင်ငံဘက်ကဖန်တီးပေးရမှာဖြစ်ပါတယ်။ဒုက္ခသည်ပြန်ပို့ရေးအစီအစဉ်ဟာစိတ်ကိုနှိကွေးလွန်းတယ်ဒါမှမဟုတ်ဖြစ်မလာသေးဘူးလို့ပြောရမှာဖြစ်ပါတယ်လို့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောဆိုသွားတာပါ။ရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုစစ်စစ်လက်ခံမဲ့အကြောင်းနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုထားပေမဲ့2018ခုနှစ်နိုဝင်ဘာလကတည်းကစခဲ့တဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ဟာအောင်မြင်မှုမရသေးပါဘူး။ဒီတော့ရိုဟင်ဂျာပြဿနာကိုဖြေရှင်းရတဲ့လူသားချင်းစာနာမှုအထောက်အပံ့အဖြစ်ယူရို30တန်အကူအညီပေးမဲ့အကြောင်းဥရောပကော်မရှင်ကအင်္ဂါနေ့မှာကြေညာခဲ့ပါတယ်။